2016 American ရွေးကောက်ပွဲမှာဝင်နှောက်ယှက်ခဲ့တဲ့ရုရှားနဲ့ Trump CEO ရဲ့တာဝန်ရှိသူတွေပူးပေါင်းဆောင်ရွက်ခဲ့ခြင်းရှိမရှိအစီရင်ခံစာနဲ့ပတ်သက်တဲ့အောက်လွှတ်တော်ကြားနာပွဲကို၈နှစ်ကျော် William Barr တက်ရောက်လာခြင်းမရှိပါဘူး။ဒီကနေ့ပြုလုပ်တဲ့အောက်လွှတ်တော်တရားရေးကော်မတီကြားနာပွဲမှာ၈နှစ်ကျော် Barr လာရောက်ထွက်ဆိုဖို့အရင်ကစီစဉ်ထားပေမဲ့ဗုဒ္ဓဟူးနေ့များကမှမလာဖြစ်တော့ဘူးလို့အကြောင်းကြားခဲ့တာဖြစ်ပါတယ်။ကြားနာပွဲမှာကော်မတီဝင်၄၁ယောက်စီကတယောက်ကို၅မိနစ်စီမေးခွန်းမေးခွန်းပေးပြီးကော်မတီရဲ့ဒီမိုကရက်နဲ့ရီပပ်ဘလစ်ကန်ရှေ့နေတွေကိုတစ်ဖက်မိနစ်30စီမေးခွန်းမေးခွန်းပေးဖို့အတွက်ကော်မတီဥက္ကဋ္ဌဂျယ်ရော့နက်လာကစီစဉ်ထားတာပါရှေ့နေတို့ဘာကကော်မတီဝင်တွေရဲ့အမေးကိုဖြေဆိုဖို့သဘောတူပေမဲ့ရှေ့နေတွေရဲ့မေးခွန်းတွေကိုဖြေဆိုဖို့ညှဉ်းဆန်ပြီးတော့ကြားနာပွဲကိုမလာဖို့ဆုံးဖြတ်ခဲ့တာဖြစ်ပါတယ်ဒါလွှတ်တော်ကိုပထမပြင်းပြင်းလုပ်တဲ့လုပ်ရလို့ကော်မတီဥက္ကဋ္ဌနက်လာကပြောပါတယ်ကော်မတီအမှုရမ်းတွေကိုမေးခွန်းမေးခွန်းပေးတာမတင်တော်ဘူးလို့တရားရေးဌာနကပြောပါတယ်အထက်လွှတ်တော်တရားရေးကော်မတီမှာဗုဒ္ဓဟူးနေ့တုန်းကကြားနာပွဲအတွင်းမှာတော့အထူးဆုံးသတ်ရမှု Robert Mueller ရဲ့အစီရင်ခံစာပါအချက်တွေနဲ့ပတ်သက်လို့ရှေ့နေချုပ်ဘာကဖြေဆိုခဲ့ပါတယ်။ Donald Trump ကတရားစီရင်ရေးကိုနှောက်ယှက်ခဲ့သလားဆိုတဲ့ကိစ္စမှာအထူးဆုံးသတ်ရမှုကအစီရင်ခံစာထဲမှာအပြစ်ကင်းမကင်းကောက်ချက်ချမှတ်ထားပေမဲ့ Trump အပေါ်ရာဇဝတ်မှုနဲ့တရားစွဲနိုင်လောက်အောင်ပြစ်မှုမမြောက်တဲ့အတွက်အပြစ်ကင်းတယ်လို့သူကဆုံးဖြတ်ခဲ့တဲ့အကြောင်းကိုရှေ့နေချုပ်ကထပ်ဆိုသွားပါတယ်။